ိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံဝူဟန်မြို့ကဆက်ဖြစ်ပွားပြီးမဲ့သူ့နိုင်ငံနယ်နိမိတ်ကိုကျော်လွန်လို့တခြားနိုင်ငံတွေကိုရောက်သွားတဲ့အတွက်အရှိအရှသာဆိုလို့ရှိရင်ခွဲခြားဆက်ဆံခံရတဲ့ဖြစ်ရပ်တွေလည်းပေါ်ပေါက်လာပါတယ်။ဒီလိုခွဲခြားမဆက်ဆံမှု WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတိပေးထားပြီးမဲ့အမေရိကန်ပြည်ထောင်စုကနယူးယောက်လော့စ်အိန်ဂျလိစ်စတဲ့တရုတ်လူမျိုးတွေအနည်းများတဲ့မြို့တွေနဲ့ဥရောပနိုင်ငံတချို့မှာအရှိအရှတိုင်းသားတချို့ခွဲခြားဆက်ဆံခံရတဲ့သတင်းတွေထွက်လာပါတယ်။တချို့တရုတ်တရကိုရိုနာဗိုင်းရပ်စ်မဖြစ်ပွားခင်ကတည်းကနိုင်ငံရချားမှာလည်းနှာခေါင်းစည်းတက်တဲ့လူတက်တာတွေ့ရပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်ဟာကမ္ဘာလူမှုအညဉ့်ညမ်းဆုံးမြို့တစ်မြို့မှအကျင့်ပါနေတဲ့အတွက်ဖြစ်ကောင်းဖြစ်နိုင်ပြီးကိုယ်ရင်ချောင်းဆိုးနှာစည်းနေတဲ့အတွက်စီးထားတာလည်းဖြစ်နိုင်ပါတယ်။ဒီအတွက်လည်းကိုရိုနာဗိုင်းရပ်စ်ဖြစ်လာတဲ့အခါလူမျိုးရေးအရစောကားခံရတဲ့ဖြစ်ရတွေပေါ်ပေါက်လာပါတယ်။လူတိုင်းနှာခေါင်းစည်းမလိုအပ်ဘူးလို့ WHO ကူးစက်ယောဂကာကွယ်ရေးနဲ့ထင်းချုံရေးသမားတော်ကြီးခရစ်စတင်းဖရန်စစ်ကပြောပါတယ်
။ WHO only recommends the use of mask in specific cases. If you have cough
နှာခေါင်းစည်းကိုတိကျသတ်မှတ်ထားတဲ့ကိစ္စမှာပဲသုံးဖို့ WHO ကပြောထားပါတယ်။ဖျားနေမယ်၊ချောင်းဆိုးနေမယ်၊အသက်ရှူရခက်နေမယ်ဆိုရင်နှာခေါင်းစည်းစီးသင့်ပြီးဆရာဝန်ပြရပါမယ်။ဒီလက္ခဏာတွေမရှိရင်နှာခေါင်းစည်းစီးစရာမလိုပါဘူး။ဘာလို့လဲဆိုနေကောင်းတဲ့လူကိုနှာခေါင်းစည်းကကာကွယ်ပေးတယ်ဆိုတဲ့အထောက်အထားမရှိလို့ပါလို့ပြောသွားတာပါ။ဒါပေမဲ့ကျန်းမာရေးဝန်ထမ်းတွေကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတွေနဲ့နူးစပ်သူတွေအတွက်တော့နှာခေါင်းစည်းကလိုအပ်ပါတယ်။တချို့ကလည်းဗိုင်းရပ်စ်သေသွားအောင်ခန္ဓာကိုယ်ကိုအရက်ပြန်ဒါမှမဟုတ်ကလိုရင်းဖျန်းတာဟာခန္ဓာကိုယ်ရဲ့ရောက်နေတဲ့ဗိုင်းရပ်စ်မသေးပဲမျက်လုံးနဲ့ပါးစပ်စရာတွေကိုအန္တရာယ်ရှိစေတယ်လို့လည်းပြောပါတယ်။လက်နဲ့ထိတွေ့၊ကင်တွေရတဲ့မျက်နှာပြင်ကဗိုင်းရပ်စ်တွေသေစေဖို့ကလိုရင်းဒါမှမဟုတ်အရက်ပြန်ဖျက်နိုင်ပေမဲ့မှန်မှန်ကန်ကန်သုံးတတ်ဖို့လိုပြန်ပါတယ်။ရာသီဥတုအေးရင်ဗိုင်းရပ်စ်သေတယ်လို့ယုံကြည်တာယုတ္တိမရှိဘူးလို့လည်း WHO ကသတိပေးပါတယ်။အပြင်ကအပူချိန်ဒါမှမဟုတ်ရာသီဥတုဘလောက်ရှိရှိလူတစ်ယောက်ရဲ့သမန်ခန္ဓာကိုယ်အပူချိန်ဟာ29 degree Fahrenheit ကနေ28 degree Fahrenheit ရှိတယ်လို့ပြောပါတယ်။ချင်းကနေကိုရိုနာဗိုင်းရပ်စ်ကူးနိုင်တယ်ဆိုတဲ့အထောက်အထားလည်းမရှိ၊သတင်းလည်းမရသေးဘူးလို့လည်း WHO ကပြောပြီးအကောင်းဆုံးကာကွယ်နည်းကလက်ကိုစပ်ပြာနဲ့ရေနဲ့ဆေးရုံဆေးဖို့ဒါမှမဟုတ်အရက်ပြန်ပုတ်ပြီးတန့်ရှင်းဖို့ပါပဲလို့ပြောပါတယ်ရှင်။